မြန်မာနိုင်ငံကဆိုင်ကလုန်းမုန်တန်းသင့်ဒေသတွေမှာအထောက်ပံ့ပစ္စည်းတွေနဲ့ကယ်ဆယ်ရေးလုပ်သားတွေလွတ်လပ်လပ်သွားရောက်ကူညီနိုင်ခွင့်ပြုဖို့အတွက်မြန်မာစစ်ဆိုးရခေါင်းဆောင်တွေကိုဖြောင်းဖြားနိုင်လိမ့်မယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်မစ္စတာဘန်ကီမွန်ကမျှော်လင့်ထားပါတယ်။ကူညီကယ်ဆယ်ရေးလုပ်ငန်းတွေအတွက်ခွင့်ပြုချက်ရဖို့ကြိုးပမ်းတဲ့သူ့ရဲ့မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်လို့မစ္စတာဘန်ကီမွန်ကမှတ်ချက်ချပြောဆိုခဲ့တာပါ။အကြောင်းစုံကိုဘန်ကောက်မြို့ကနေ VOA သတင်းတော်ရွန်ကော်ဘန်ကဘာရင်များသတင်းပေးပို့ထားသည်လဲပြောပြပါအောင်မခင်ဖြူထွေးရှင်
။ဟုတ်ကဲ့ပါရှင်။မြန်မာမုန်တိုင်းတန်တဲ့ဒုက္ခသည်တွေကိုအ мян ဆုံးကူညီကယ်ဆယ်နိုင်မှုသူ့ရဲ့ကြိုးပမ်းချက်အဆင်ပြေလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်မစ္စတာဘန်ကီမွန်ကဗုဒ္ဓဟူးနေ့ကပြောကြားခဲ့တာ
ပါ။ Our aim is to make sure that our immediate relief and longer term efforts are well coordinated, efficiently delivered and effective in helping the Myanmar's people.
ကျွန်တော်ရဲ့ရွေချက်ကတော့ကယ်ဆယ်ကူညီမှုတွေဒုက္ခသည်တွေစီအများဆုံးရောက်ရှိနိုင်ဖို့နဲ့ဒုက္ခသည်တွေဒီအဖြစ်ဆိုးကြီးကနေပြန်လည်နလန်းထူလာနိုင်အောင်ကူညီတဲ့နေရာမှာထိရောက်တဲ့အကူအညီတွေပေးနိုင်ဖို့စတဲ့နောက်ပိုင်းရေရှည်ကယ်ဆယ်ရေးလုပ်ငန်းတွေကိုထိထိရောက်ရောက်နဲ့စီမံနိုင်ဖို့ပ
ါ။ဂျာတာရင်းနီမြန်မာနိုင်ငံကိုမဆိုင်ရောက်ခင်မစ္စတာဘန်ကီမွန်ဟာထိုင်းနိုင်ငံမှာအခုခီးတစ်ထောက်ရောက်ရှိနေပါပြီ။ကယ်ဆယ်ရေးလုပ်သားတွေမြန်မာနိုင်ငံတဲ့အ мян ဆုံးဝင်ခွင့်ရဖို့နဲ့ဆိုင်ကလုန်းဒုက္ခသည်တွေကိုအထောက်ပံ့တွေလွတ်လွတ်လပ်လပ်နဲ့ဖြန့်ဝေခွင့်ကူညီခွင့်တွေရဖို့မစ္စတာဘန်ကီမွန်အနေနဲ့မြန်မာစစ်ကောင်ဆောင်တွေကိုတိုက်တွန်းဖို့ရည်ရွယ်ပါတယ်။အစောပိုင်းတုန်းကသူနဲ့ဖုံးပြောဖို့ညှင်းဆုပ်ခဲ့တဲ့မြန်မာစစ်ကောင်ဆောင်ဗိုလ်ချုပ်မူကြီးတန်းရွှေနဲ့လည်းသူ့ခီးစဉ်အတွင်းတွေ့ခွင့်ရဖို့မျှော်လင့်တဲ့အကြောင်းမစ္စတာဘန်ကီမွန်ကပြောပါတယ်။ဒီလစောပိုင်းတိုက်ခတ်ခဲ့တဲ့ Nagis မုံတိုင်းအတွင်းသိဆုံးခဲ့သူဦးရေဟာ9,800ရှိပြီးတော့ပျောက်ဆုံးနေသူကတော့9,600လောက်ရှိနေပါတယ်။ဒါပေမဲ့မြန်မာစစ်ဆိုးရွားကဒုက္ခရောက်နေသူတွေကိုကူညီကယ်ဆယ်ဖို့နိုင်ငံတကာအကူအညီအများစုကိုညှင်းဆန်နေတုန်းပဲဖြစ်ပါတယ်။အကူအညီအထောက်ပံ့တွေကိုအကန့်အသတ်နဲ့သာမြန်မာစစ်ဆိုးရွားကလက်ခံနေတာပါ။မုန်တိုင်းတန်တင်ဒေသတွေကိုအရေးပေါ်အထောက်ပံ့ပစ္စည်းတွေဟယ်လီကော်ပတာတွေနဲ့ပို့ပေးဖို့မြန်မာစစ်ဆိုးရွားရဲ့ခွင့်ပြုချက်ရထားပြီလို့နယူးယောက်မြို့ကမထွက်ခွာခင်မှာမစ္စတာဘန်ကီမွန်ကပြောဆိုခဲ့ပါတယ်။တန်းနဲ့ချီတဲ့မုန်တိုင်းဒုက္ခသည်တွေစီကိုရောက်ရှိနေတဲ့အထောက်ပံ့အတိုင်းအတာနဲ့ပတ်သက်လို့အကြီးအကျယ်စိုးရိမ်မှုတွေရှိနေပါတယ်။အခုချိန်ထိဒုက္ခသည်အနည်းစုသာအကူအညီတွေကိုရရှိနေတယ်လို့ကူညီကယ်ဆယ်ရေးအေဂျင်စီတွေကပြောပါတယ်။ဒါကြောင့်လဲမြန်မာစစ်ဆိုးရွားဟာနိုင်ငံတကာကူညီကယ်ဆယ်ရေးလုပ်သားတွေကိုနိုင်ငံထဲကိုဝင်ခွင့်ပြုဖို့နဲ့ကန့်သက်ချက်တွေကိုလျှော့ချဖို့နိုင်ငံတကာရဲ့ဖိအားပေးတာကိုခံနေရတာပဲဖြစ်ပါတယ်။ဒီသတင်းပတ်အတွင်းမှာတော့အရှေ့တောင်အာရှနိုင်ငံတွေကအရေးပေါ်ဆေးဘက်ဆိုင်ရာကျွမ်းကျင်သူလုပ်သားတွေမြန်မာနိုင်ငံထဲကိုဝင်ခွင့်ပြုဖို့အာဆီယံအရှေ့တောင်အာရှနိုင်ငံများအဖွဲ့ကမြန်မာစစ်ဆိုးရွားကိုဖြောင်းဖျားနိုင်ခဲ့ပါတယ်။ဒါပေမဲ့လည်းဒီကျွမ်းကျင်သူဆေးလုပ်သားတွေဟာမုံတိုင်းအစိုးရဆုံးရိုက်ခတ်ခဲ့တဲ့ဒေသတွေကိုတွားရောက်ကူညီခွင့်မရသေးဘူးလို့ဒီကနေ့သတင်းတွေမှာဖော်ပြထားပါတယ်။ဒုက္ခသည်တွေအတွက်ကူညီကယ်ဆယ်မှုတွေကိုမကြခင်မှာအ мян ဆုံးပေးပို့သွားနိုင်လိမ့်မယ်လို့သူ့အနေနဲ့ယုံကြည်တဲ့အကြောင်းထိုင်းနိုင်ငံကိုမဆိုက်ရောက်ခင်မှာမစ္စတာဘန်ကီမွန်ကပြောကြားခဲ့ပါတယ်။မစ္စတာဘန်ကီမွန်ဟာတနင်္လာနေ့ရန်ကုန်မှာကျင်းပမဲ့ဒုက္ခသည်များကယ်ဆယ်ရေးနိုင်ငံတကာညီလာခံကိုလည်းတက်ရောက်အောင်ပါ။မစ္စတာဘန်ကီမွန်ရဲ့အခုမြန်မာနိုင်ငံခီးစဉ်ကိုတော့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာအကြီးအကဲဂျွန်ဟုန်းစ်ကစီစဉ်ဆောင်ရွက်နေတာပါ။မုန်တိုင်းကြောင့်ပျက်စီးတွေကကြီးမားလွန်းလာကြောင်းမို့လို့နောက်ဆက်တွဲအခြေအနေတွေကိုကင်တွယ်တဲ့နေရာမှာမြန်မာစစ်ဆိုးရွားအနေနဲ့သူတဦးရဲ့ဖြေရှင်းဆောင်ရွက်နိုင်မှာမဟုတ်တဲ့အကြောင်းမစ္စတာဟုန်းကမြန်မာစစ်ကောင်းဆောင်တွေကိုပြောဆိုခဲ့ပါတယ်။မြန်မာရေပိုင်နဲ့အနီးမှာရောက်ရှိနေတဲ့အမေရိကန်စစ်သင်္ဘောတွေရဲ့အကူအညီကိုတော့မြန်မာစစ်ဆိုးရွားကညှင်းဆို့ထားဆဲဖြစ်တဲ့အကြောင်းဒီကနေ့အစိုးရသတင်းစာမှာဖော်ပြထားပါတယ်။ပြင်သစ်နဲ့ပြည်ထောင်ရေးတပ်တင်မောတွေဟာလည်းဒေသတွင်းမှာရောက်ရှိနေပါတယ်။ဒါပေမဲ့သူတို့အနေနဲ့အကူအညီတွေပေးခွင့်ရမရဆိုတာကတော့မသေချာသေးပါဘူး။ဒါပေမဲ့မြန်မာစစ်ဆိုးရွားဟာအမေရိကန်လက်ထက်ကတဆင့်ပေးပို့ခဲ့တဲ့အကူအညီတွေကိုတော့ပြီးခဲ့တဲ့အပတ်အတွင်းကလက်ခံခဲ့ပါတယ်ရှင်။